မြန်မာစစ်တပ်ရဲ့ရိုဟင်ဂျာတွေပေါ်ကျူးလွန်မှုဟာဂျန်နိုဆိုက်လူမျိုးရုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်မှုမြောက်ကြောင်းဘိုင်ဒန်အစိုးရအဖွဲ့ကတည်ဝင်သတ်မှတ်မှုကိုတနင်္လာနေ့မှာပြောကြားဖို့ရှိတယ်လို့အမေရိကန်အရာရှိတွေရဲ့ပြောကြားချက်ကိုကိုးကားပြီး Reuters သတင်းမှာဖော်ပြပါတယ်။ဒါဟာမြန်မာနိုင်ငံမှာလက်ရှိထိန်းချုပ်ထားတဲ့စစ်တပ်တာဝန်ရှိသူတွေတာဝန်ခံတာဝန်ယူမှုရှိလာစေဖို့လှုံ့ဆော်မှုဖြစ်ကြောင်းလည်းဖော်ပြပါတယ်။အမေရိကန်အစိုးရရဲ့ဒီဆုံးဖြတ်ချက်ကိုတနင်္လာနေ့မှာ Washington DC ကရင်ဂျာရဲ့အထိဒုက္ခအကြောင်းလက်ရှိမှာခင်းချင်းပြသနေတဲ့ Holocaust အမှတ်တရပြတိုင်းမှာနိုင်ငံခြားရေးဝန်ကြီး Anthony Blinken ကကြေညာဖို့ရှိနေတယ်လို့လည်းအမေရိကန်အရာရှိတွေကပြောပါတယ်။မြန်မာနိုင်ငံကဒီအကြမ်းဖက်ခံမှုနဲ့ပတ်သက်ပြီးပြန်လည်သုံးသပ်မယ်လို့ကြေညာပြုထားတဲ့သမ္မတ Joe Biden ကသူ့ရဲ့သမ္မတတက်တန်း14လနီးပါးအချိန်မှာအခုလိုဆုံးဖြတ်လိုက်တာဖြစ်ကြောင်းလည်းပြောပါတယ်။ရခိုင်ပြည်နယ်က2019အကြမ်းဖက်မှုတွေပြီးစစ်တပ်ရဲ့နေမြေရှင်းလင်းမှုနောက်ပိုင်းမွတ်စလင်ရိုဟင်ဂျာအများစုပါတဲ့ဒုက္ခသည်9,300ထဲမှနေဟာအိုးအိမ်ဆွန့်ခွာပြီးအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလုံခဲ့ကြတယ်လို့မြန်မာစစ်တပ်ကရိုဟင်ဂျာတွေကိုတပ်ဖြတ်တာမရင်းကျင်တာနေအိမ်မိရှို့ဖျက်ဆီးတာတွေကျူးလွန်ခဲ့တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောဆိုထားတာပါအခုလိုဘိုင်ဒန်အစိုးရရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဝါရှင်တန်မြန်မာတန်ရုံးကိုအီးမေးလ်နဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့တုံ့ပြန်မှုချက်ချင်းမရသေးကြောင်းလဲ Reuters သတင်းမှာဖော်ပြထားပါတယ်မြန်မာအစိုးရဟာရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတရားဝင်အသိအမှတ်ပြုမထားပါဘူး။